ဖိုင်နိုင်ငံမှာစနစ်ကန်ဘီယင်းစနစ်ပြန်လည်ပြင်ဆင်ရေးကျောင်းသားဆန္ဒပြပွဲတွေစတိုက်ဖြစ်ပွားနေချိန်မှာပဲမဏိပုတုံတွေကအစိုးရအဖွဲ့ဝင်အသစ်6ဦးထိုင်းပြည်ရွှေမောင်မှာကျန်းတစ္ဆာကျင်းပခဲ့ကြပါတယ်။ဘီယင်းမဟာဝဇီယလွန်ခေါင်ကနိုင်ငံတွင်ရင်းချင်းရင်းနဲ့တရားဥပဒေစိုးမိုးရေးရှိဖို့ပြောပေမဲ့ဆန္ဒပြပွဲတွေနဲ့မတည်ငြိမ်ဖြစ်နေတဲ့အခြေအနေတွေအကြောင်းပြောကြတာမရှိပါဘူး။ပြီးခဲ့တဲ့လတဲ့အာဏာရပါတီအတွင်းအငင်းပွားမှုတွေကြောင့်အစိုးရအဖွဲ့ဝင်6ဦးယာရီကနှုတ်ဖက်သွားခဲ့တာပါ။ထိုင်းပြည်ရဲ့မဟာဝဇီယလွန်ခေါင်ကပါကင်ရိုက်ရာဆက်ခံပြီးနန်းတက်ခဲ့တဲ့2016ခုနှစ်နောက်ပိုင်းကလေးကဆိုရပါတော့ထားကွဲကန့်ကွက်မှုတွေတပြေးပြေးချင်းပေါ်ပေါက်လာနေတာဖြစ်ပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းထိုင်းနိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်နဲ့အစိုးရကိုဝေဖန်တာတွေနဲ့ပတ်သက်တဲ့လူကြုံရေးဥပဒေအများအပြားကိုလည်းထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံမှာ Less Majesty လို့ခေါ်တဲ့တော်ဝင်ပြည်သားစုတွေကိုအကာအကွယ်ပေးထားတဲ့ဥပဒေကိုချိုးဖောက်ပြီးတော်ဝင်ပြည်သားစုတွေကိုထိပါပြောဆိုရင်2015နှစ်အထိစက္ကန့်ရနိုင်ပါတယ်။အခုချိန်ထိတပြည့်မှုနဲ့အရေးယူခံရတဲ့ကြောင်းသားတယောက်မှမရှိသေးပေမဲ့နှစ်ဦးကိုတော့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့နိုင်ငံတော်တစ္ဆာဖောက်ပြမှုတွေနဲ့ဆွဲချက်တင်ထားပါရခင်ဗျ။